ရတသတင်းဌာနကမကြသေးခင်ကထုတ်ဖော်လိုက်တဲ့အင်းဒင်ရွာလူသက်မှုနဲ့ပတ်သက်လို့တမ်မရော်ဘက်ကဒီသတင်းဟာမှန်ကန်မှုရှိမရှိစုံစမ်းပြီးမှသာထုတ်ဖော်မယ်လို့ပြောပါတယ်။ရိုက်တာကရေးတဲ့သတင်းရေးသားမှုတွေနဲ့ပတ်သက်လို့အမျိုးမျိုးထောက်ပြပြောဆိုနေတာတွေရှိသလိုဒီလိုစုံစမ်းစစ်ဆေးမှုကတစ်ဖက်တည်းမဟုတ်ပဲအာဆာအကြမ်းဖက်အဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုပါစုံစမ်းဖို့လိုတယ်လို့နိုင်ငံရေးသုံးသပ်သူတွေကဆိုကြပါတယ်။ဒီကြောင့် VOA သတင်းတောက်မိခါကဆက်ပြီးတော့ပြောပြပါမယ်ရှင်။
မနေ့ကထုတ်ပြန်လိုက်တဲ့ writer ထုတ်ပြန်ချက်ထဲမှာတော့လက်ရှိဖန်းစည်းကံ writer သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာဒီသတင်းစုံစမ်းမှုကြောင့်ရဲတပ်ဖွဲ့ကရခိုင်ပြည်နယ်နဲ့ဆက်ဆက်တဲ့လှုပ်ဝက်အချက်အလက်တွေရယူမှုဆိုပြီးအမှုစဉ်ကဖန်းစည်းခဲ့တယ်လို့သဘောတက်ရောက်စေတာမျိုးကိုဖော်ပြထားတာဖြစ်ပါတယ်။ဒါအပြင်မကြသေးခင်ကတမတော်ဘက်ကအင်းတင်တပ်ဖြတ်မှုနဲ့ပတ်သက်လို့ထုတ်ပြန်မှုဟာလည်းတကယ်လက်တွေ့နဲ့ကွဲလွဲနေတယ်လို့ဖော်ပြထားပြန်ပါတယ်။အင်းအိမ်မှာရှိနေတဲ့အစ္စလမ်ဘာသာဝင်တွေနေတဲ့နေရာတွေကိုတပ်မတော်ဘက်ကရှင်းလင်းဖို့အမိန့်ပေးခဲ့ကြောင်းလက်နက်ကန်ရဲတပ်ဖွဲ့အချို့ကလည်းအစ္စလမ်ဘာသာဝင်တွေပိုင်ဆိုင်မှုတွေကိုသိမ်းယူခဲ့တယ်လို့ဖော်ပြထားပြီးအင်းအိမ်ကျေးရွာကအစ္စလမ်ဘာသာဝင်10ဦးသေဆုံးမှုကခြေလင်းတက်33နေကြားဆောင်ရဲများနဲ့နေမြေကန်ရွာသားတွေတပ်ဖြတ်ခဲ့တယ်လို့ဖော်ပြထားတာပါ။တမရော်ဘက်ကတော့ဒီအင်းနင်ကျေးရွာကအစ္စလမ်ဘာသာဝင်10ဦးသေဆုံးမှုကစုံစမ်းစစ်ဆေးမှုတွေအရာဒီလူတွေဟာတမရော်ဘက်ကဖမ်းဆီးထားတဲ့အကြမ်းဖက်သမားတွေဖြစ်ပြီးလုံခြုံရေးအခြေအနေအရရဲတပ်ဖွဲ့ကိုမလွဲပြောင်းနိုင်တာကြောင့်တပ်ဖြတ်မြုပ်နှံခဲ့ရတာဖြစ်ကြောင်းထုတ်ပြန်ကြေညာထားပြီးဒီအတွက်ဒီလိုတပ်ဖြတ်ခဲ့သူတွေကိုအရေးယူဖို့လှုပ်ဆောင်ထားတယ်လို့ထုတ်ပြန်ထားပါတယ်။တမရော်သတင်းမှန်ပြန်ကြားရေးကညွှန်ကြားရေးမှူးချုပ်ဘိုကျုပ်ထွန်းထွန်းညီကို VOA ကလက်ရှိဖန်းစီရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဖန်းစီခံရမှုဟာအင်းနင်ကိစ္စနဲ့သက်ဆိုင်ရင်းရှိမရှိအပါအဝင်ရိုက်တာသတင်းဖော်ပြချက်တွေနဲ့ပတ်သက်လို့တက်မတော်ရဲ့တုံ့ပြန်မှုကိုမေးမြန်းရမှာတော့
လက်တော်အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးကျွန်တော်တို့ဘာမှပြောထားတာမရှိသေးပါဘူးခင်ဗျ။ဘာမှဟိုပြောစရာမရှိသေးပါဘူးခင်ဗျ။ကျွန်တော်တို့ကစစ်စင်တစ်ခုမှဘာမှသေးသေးချာချာရေးရာမရှိသေးဘဲနဲ့ဘာမှပြောနိုင်တဲ့အနေအထားမျိုးမရှိပါဘူး။ဘာလို့ဆိုတော့ကျွန်တော်တို့ဒီဆိုဆွဲချက်တွေဘလောက်မှန်လဲမမှန်ဘူးလဲဆိုတာကျွန်တော်တို့ကသေးသေးချာချာမသိရသေးဘဲနဲ့တော့ကျွန်တော်တို့ဘာမှပြောလို့ရတဲ့အကြောင်းမရှိဘူးလေ။လက်တလောတော့ဘာမှမပြောနိုင်နေပါဘူးနော်။ကျွန်တော်တို့သေးသေးချာသိရလို့ရှိရင်တော့ပြောပြမှာပါ။အဲကျွန်တော်တို့ကကွန်မန့်ပေးလို့ no comment ဆိုတာကိုအဲ no comment ဆိုတာကိုတခြားအသိပဲမဖွင့်ရင်တော့ကျွန်တော်မှ comment ပေးစရာမရှိသေးပါဘူ
း။နိုင်ငံရေးလေးလာတုံသက်သူဦးမမောင်ဆိုကတော့ဒီဖြစ်စဉ်ဟာအာဖဂန်နစ္စတန်မှာလို့ရုရှားကိုစန့်ကျင်ဖို့တာလီဘန်တွေကိုအားပေးလိုက်ပြီးမြဲလက်ရှိမှာအာဖဂန်နစ္စတန်ကပြည်သူတွေအတိတ်ဒုက္ခရောက်နေကြသလိုမျိုးအခုမြန်မာနိုင်ငံမှာလည်းအာဖဂန်နစ္စတန်လိုမဖြစ်အောင်လှုပ်ဆောင်ဖို့အတွက်နှစ်ဖက်စလုံးရဲ့လှုပ်ဆောင်ချက်တွေကိုထုတ်ဖော်ဖို့နိုင်ငံတကာကိုတောင်းဆိုလိုက်ပါတယ
်။တမရအနေနဲ့ဒီလိုကျွလွန်နေစွာတော့ဘင်္ဂလီဒီမှတသက်ဖြစ်တဲ့ကိစ္စတော့မဟုတ်ပါဘူး။တန်းသားနယ်ဒီမှာလည်းအများကြီးဖြစ်ပါတယ်။ဒီဖြစ်စဉ်တွေကတော့မှန်မှန်ကန်ကန်ဖြစ်လာလို့ဟုတ်တယ်ဆိုရင်တော့ဖော်ထုတ်အရေးကြီးပါမှာပေါ့။သတင်းဌာနတွေပဲဖြစ်ဖြစ်ကုလသမဂ္ဂဖြစ်ဖြစ်အမေရိကန်ဖြစ်ဖြစ်ပေါ့နော်။တမရဘက်ကနေအင်အားလုံးညုံသုံးပြီးတော့လုပ်တဲ့ကိစ္စတွေဖော်ထုတ်တယ်အရေးကြီးကိုတောင်းဆိုတယ်။ဒါနဲ့ပတ်သက်ကန့်ကွက်စရာမရှိဘူးအင်္ဂလိပ်လိုနေနဲ့ဘာလိုအပ်နေလဲဆိုတော့မနစ်ကအရေးခင်းမတိုင်ခင်မှာလူ90ကျော်လောက်အသက်ခံရတာရှိတယ်။ဒါဖြင့်အရေးကြီးကာလအတွင်းမှာဟိန္ဒူတွေပါဝင်တိုင်းသားတွေ100ကျော်လောက်အသက်ခံရတယ်။ဒီနေ့ပြန်လာဖို့ဆိုတဲ့ဘင်္ဂလီဒီလူကြီးတွေအသက်ခံမှုနဲ့နှမှုသုံးမှုရှိတယ်။အဖက်ထဲကိုပဲရက်ခံပြောတာမျိုးတော့အငယ်တို့ချင်းမကြိုက်ပါဘူး။တစ်ဖက်အာဆာအကြမ်းဖက်ဖွဲ့ရဲ့လုံရက်ဒီမှာရာနဲ့ချီတတ်ထားတာအများကြီးရှိပါတယ်။ဒါတွေလည်းဖော်ထုတ်ပါ။နှုံအဲ့လိုမဖော်ထုတ်ဘူးဆိုလို့ရှိရင်အကြမ်းဖက်သမားတွေကိုအကာအွယ်ပေးရရောက်လိမ့်။အာဆာအကြမ်းဖက်သမားတွေအကောင်းလာမယ်ပြုမှုတော့မလုပ်သင့်ဘူးလို့မြင
်။ရိုက်တာသတင်းရေးသားမှုနဲ့ပတ်သက်လို့ကတော့ပြည်တွင်းလေလာတုံ့တက်သူတွေမှာအမျိုးမျိုးတုံ့တက်နေတာတွေရှိနေပြီးဒီပေါ်ဥမမောင်ဆိုကတော့အခုလိုစုံစမ်းစစ်ဆေးမှုကိုကြိုးစားလက်ခံပေးမယ်။သတင်းရေးသားမှုဘိုင်းကိုတော့ခုလိုတုံ့တက်ပြောဆိုသွားခဲ့ပါတယ်
။ရိုက်တာသတင်းဌာနရဲ့သတင်းရေးသားပုံကနည်းနည်းအံ့ဩစရာကောင်းပါတယ်။ရိုဟင်ဂျာ၁၀ယောက်ကိုတတ်တဲ့လူတွေကသူတို့အတုံတုံးရပါနော်။ဗုဒ္ဓဘာသာဝင်တွေလို့တုံ့ထားတယ်။တစ်ဖက်ကိုလူမျိုးတုံ့ပြီးတစ်ဖက်ကိုဘာသာတုံ့ထားတယ်။လူမျိုးနဲ့ဘာသာတွဲရင်ဒီဘက်ကလူမျိုးနဲ့ဘာသာတွဲရတဲ့မှာလေကိုဘက်ကလူမျိုးပဲရေးပြီးတော့ဒီဘက်ကဘာသာရေးတာဘုရားဘာသာဝင်အားလုံးထိကိုက်စီတဲ့လောက်ရောက်မျိုးဖြစ်တွေ့တဲ့ကြောင့်လို့အဲဒါအစွန်းရောက်တဲ့ကိစ္စမျိုးဖြစ်တယ်လို့မြင်ပါတယ
်ရိုက်တာထုတ်ဖော်မှုနဲ့ပတ်သက်လို့အစိုးရဘက်ကတော့ဘာမှတိကျထုတ်ဖော်ပြောဆိုတာမရှိသေးပါဘူးအာဆာအကြမ်းဖက်မှုနောက်ပိုင်းအစ္စလမ်ဘာသာဝင်တွေအစုလိုက်အပြုံလိုက်အသက်ခံခဲ့ရတယ်လို့နိုင်ငံတကာသတင်းမီဒီယာတော်တော်များများကဖော်ထုတ်ရေးသားလာနေကြပြီးပြီးခဲ့တဲ့ရက်ပိုင်းကလည်း AP သတင်းဌာနက ထုတ်ဖော်ရေးသားလာခဲ့တာရှိပါတယ်။ဒီပေါ်အစိုးရဘက်က AB သတင်းဌာနကိုတရားစွဲမယ်လို့ဆိုခဲ့ဘူးပါတယ်။ AB သတင်းဌာနဘက်ကလည်းတက်တေအခိုင်အမာရှိနေတာမို့ပြန်လည်တရားရင်ဆိုင်သွားမယ်လို့ဆိုထားပါတယ်ရှင်။
မေခပြောပြခဲ့တာပါရှင်။